ထိုင်းမြန်မာနယ်စပ်မှာဒီနယ်စပ်ဖြတ်ကျော်တဲ့မြန်မာတွေများပြားလာတဲ့အခါမှာဒီထိုင်းမှာကြုံတွေ့ရတဲ့အခက်အခဲအခြေအနေတွေကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာဆက်ရနာတင်းကြီးနောက်ပိုင်းမတိမငိအခြေအနေတွေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်အင်းကြီးချင်းထိုင်းနိုင်ငံကနယ်စပ်လုံခြုံရေးတင်းကျပ်ထားပေမဲ့ရွှေပြောင်းအလုသမားတွေအများစုအပါဝင်မြန်မာနိုင်ငံသားတွေအလုံးအရင်းနဲ့ဝင်လာနေတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။မကြသေးခင်ကဆလို့မြန်မာအပါဝင်အင်းကြီးချင်းနိုင်ငံတွေကရွှေပြောင်းအလုသမားတွေကိုလက်ခံဖို့ထိုင်းဆိုရကကြီးညာတဲ့အတွက်လဲထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်သူတွေများလာနေတာပါ။ဒီအကြောင်းထိုင်းခြေဆိုင်အလုသမားရေးလှုပ်ရှားသူတွေနဲ့ဆက်သွယ်မေးမြန်းပြီးတော့ကိုစော်မိုးကျော်ကစူးစီးတင်ပြမှာပါရှင်
။ကိုဗစ်ကပ်ရောဂါနဲ့လုံခြုံရေးကြောင့်နေကြအဝင်အထွက်တွေတင်းကျပ်ထားချိန်မှာပဲမြန်မာနိုင်ငံပါဝင်အင်းကြီးချင်းနိုင်ငံတွေကတရားမဝင်ထိုင်းနိုင်ငံကိုဝင်ရောက်ဖို့ကြိုးစားသူတွေထောင်ပေါင်းချီရှိနေပါတယ်ပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲတရားမဝင်ဝင်လာပြီးဖမ်းဆီးခံရသူ11,000နီးပါးရှိခဲ့ကြောင်းထိုင်းအစိုးရကသတင်းထုတ်ပြန်ထားပြီးဒါဟာဆိုရင်ဒီအရင်တစ်နှစ်ကဒီလိုအချိန်မှာ1,500နီးပါးလောက်ပဲရှိခဲ့တာထက်အစားပေါင်းများစွာပိုများနေပါတယ်ထိုင်းနိုင်ငံအခြေစိုက်မြန်မာအလုံသမားရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့ Director ဦးတူချစ်ကတော့မကြသေးခင်လတွေကဆလို့ထိုင်းနိုင်ငံကိုတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသားတွေတိတိသားသားတိုးလာတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီ February လနောက်ပိုင်းကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကဒီဝင်လာတဲ့အလုံသမားဦးရေကတို့အတွေ့အကြုံထိုင်းနိုင်ငံမှာနှစ်ပေါင်းဟို20ကျော် 30 လောက်နေခဲ့ရတဲ့ကာလနဲ့နှိုင်းရှင်မယ်ဆိုတာဒီကာလကအများကြီးအုံနဲ့ချင်းနဲ့ဝင်လာနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ဒီ August အရှိပိုင်းပေါ့နော်တစ်ဖြတ်တော့မှပဲသူက3,000ပေါ့အလုပ်သမား3,000လောက်ကိုဖမ်းပြီးတော့ပြန်ပို့လိုက်ပြီးလို့ထိုင်းဆိုအနေနဲ့တရားဝင်ထုတ်ပြန်ထားတာဒီကျွန်တော်တို့တွေ့ရပါတယ်3,000လောက်ဖမ်းပြီးတယ်ဆိုလို့ရှိရင်တော့ဒီထက်မကပေါ့နော်ကျွန်တော်တို့ထင်တာတော့အစပေါင်း 5-6 ဆလောက်ကတော့
တရားဝင်အထောက်အထားမပါပဲထိုင်းနိုင်ငံထဲကိုဝင်ရောက်လာတာကြောင့်ဖန်စီတာနေရပြန်ပို့တာခံရတာတွေရှိတဲ့ကြားရက်ကပဲမြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာအလုပ်လုပ်ဖို့စွန့်စွန့်စားစားလာကြရတဲ့အကြောင်းအရင်းနေနဲ့ပတ်သက်လို့လဲဥတုချစ်ကအခုလိုရှင်းပြပါတယ
်ဒီတစ်ချက်ကတော့မြန်မာပြည်မှာလက်ရှိအနေထားရကျွန်တော်တို့ဒီကိုဗစ်ကြောင့်ရောအာဏာသိမ်းမှုကြောင့်ရောကျွန်တော်တို့ရဲ့ဒီအလုပ်ကိုင်အခွင့်အလမ်းတွေရှားပါတာဒါကတပိုင်းပေါ့ဒီနိုဝင်ဘာလ1ရက်နေ့ကနေပြီးတော့ဒီ29ရက်နေ့ပေါ့လက်ကုံထီလောက်ကိုကျွန်တော်တို့ထိုင်းနိုင်ငံမှာရှိတဲ့ပါလက်မအထောက်ထားမှမရှိတဲ့ရှေ့တွန်းလူသမားတွေကိုထိုင်းနိုင်ငံကနေထိုင်ခွင့်တစ်နှစ်လုတ်ပေးနေတာရှိတယ်။အဲ့ဒီရဲ့သတင်းစကားပေါ့အဲ့ဒီပြောလင်းချက်တွေလည်းပါတယ်လို့ကျွန်တော်တို့နားလည်တယ်
။လုတ်ခလာစာနဲ့အလုတ်သမားအခွင့်အရေးကွာဟချက်တွေကြောင့်မြန်မာနိုင်ငံကနေထွက်ခွာလာသူတွေများလာတာနဲ့အမျှပြည်တွင်းမှာအလုတ်သမားအင်အားရှားပါမှုနဲ့ကြုံရနိုင်တယ်လို့ဥတုချစ်ကသတိပေးပါတယ်။ကိုဗစ်ကပ်ရောဂါကြောင့်လုပ်ငန်းတွေအပြည့်အဝမလည်ပတ်နိုင်ခဲ့တဲ့ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကတော့ရွှေပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ခွင့်ပေးမဲ့အစီအစဉ်ကိုကြိုးစားကြပါတယ်။ထိုင်းနိုင်ငံဟာလက်တလောအလုပ်သမားလိုအပ်ချက်ခန့်မှန်းခြေတန်းခဏန်းအထိရှိနေတယ်လို့ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့ Migrant Working Group MWG ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ထိုင်းနိုင်ငံသား Mr. Edison Kamon Kong ကတော့အခုလိုပြောပါတယ
်။ถ้าในแง่ของความกลัวเนี่ยผมเข้าใจว่าจะมีประเด็นเดียวคือเรื่องของโรคโควิดเนาะเพราะว่า
ท้ายกองทุนโรงงานด้วยอลุษินတွေကအလုတ်သမားအများကြီးလိုအပ်နေပါတယ်စက်မှုလုပ်ငန်းရှင်များကောင်စီရဲ့စီးရင်အရအလုတ်သမား9ဘင်းကနေတသန်းအထိကိုလိုအပ်နေတာပါကိုဗစ်ကြောင့်ပြန်သွားရတဲ့အလုတ်သမားတွေအများကြီးရှိပါတယ်သူတို့တွေလည်းပြန်မလာနိုင်ကြသေးပါဘူးထိုင်းလုပ်ငန်းရှင်တွေကအရင်လူဟောင်းတွေပြန်လာမှာကိုပိုလိုချင်ကြပါတယ်သူတို့ကလုပ်ငန်းကျွမ်းကျင်နားလည်ပြီးသားဖြစ်နေလို့ပါထိုင်းလုပ်ငန်းရှင်တွေကတော့အလုပ်သမားပြက်လက်မှာကိုပိုပြီးကြောက်ကြပါတယ်
။ရွှေပြောင်းအလုပ်သမားလိုအပ်ချက်တွေရှိနေတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအလုပ်အကန့်ရရှိရေးအတွက်စိန်ခေါ်မှုတွေလည်းရှိနေပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ February 1ရက်နေ့ဆီအာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်မငြိမ်အခြေအနေတွေဟာမြန်မာရွှေပြောင်းအလုပ်သမားတွေအပေါ်မှာလည်းရိုက်ခတ်နေတယ်လို့ထိုင်းအလုပ်သမားရေးလှုပ်ရှားသူ Edison ကပြောဆိုပါတယ်
။အော်အဲ့ဒါကလည်းထိုင်းကလည်းဒီနေ့ကတော့စိန်ဟိအဲ့ဘာန်ไทยพยายามจะทําเนาะคือพยายามจะจัดการคนที่อยู่ในประเทศก่อน
ท้ายสุดแล้วลงเนี่ยเนี่ยปัดตะบีပြောอ่ะเองเนาะเตยวนอลุตมะเล่มทุบไปได้อยู่တွေကပုံမှန်ကတော့4နှစ်ပြည့်ရင်ပြန်ရပါတယ်မြန်မာနိုင်ငံဘက်မှာရက်30နေပြီးမှတခါတက်တန်းအစ်စ်เนี่ยပြန်လာရပါတယ်အခုโควิดကြောင့်နေဆက်ဂိတ်တွေပိတ်ထားတဲ့အတွက်2နှစ်တက်တန်းတိုးပေးထားပါတယ်အခုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ထပ်ဝင်လာတဲ့သူတွေเนี่ยပတ်သက်လို့ဘယ်လိုကင်တွယ်မယ်ဆိုတာท้ายสุดမှာမူဝါဒမရှိသေးပါဘူးဒါကြောင့်ကျွန်တော်အမြင်ကတော့လောလောဆယ်မှာအခက်အခဲတွေနဲ့ကြုံနေရအောင်ပါပဲ Another Kuga, Tang Suyabaka season tare, CI, Certificate of Identification, Yamananga, Vedubewa Sura, Taukan Jashi, Lodama Lama Tobibune, MOU Nale Musajanane, Lodama, Deawin Silu Muriha, Agum Yamanangama, Anna Timbi now, Balo Salo Same Suari, Ticha, Media Devau.
Tanning Amatiawin, Lolo Kain Gwen Yapo, Yamananga Lari address Saint Kamudi, a Kerry Shini Bimele. Nanga ye a chat dead in it, lend a kind petty becard is out, ten it chacha de la rem, Yamanang and Dari. Now tat, Tainang and Bego, Twella, Jale, Ome Lule, Alo the Ma ye, Lo Shadu de Ga, Kaman Tajabare. Yamanang and Makovi, Yoga, Net, Siana, Demi now by, Nanga ye a chat dead is out, Nanga ye, Louis, the Wella Ha, Siam, Wetti, Mu, the Machete, Nature, Nain, Elu, Gula the Moga, Pumbui, see, UNDB got Majad, Digging, Gabet, the Rentopian Tabarakma.